ဟုတ်ကဲ့မတင်းတီရီမတင်းတီရီအခုဒီရန်ကုန်ပြည်ထောင်စုရွက်ကောက်ပွဲကော်မရှင်ရဲ့ဒီရွက်ကောက်ပွဲဆိုင်ရာတင်းအချက်အလက်ဌာနမှာရောက်နေတယ်ဆိုတော့ဒီနှစ်တစ်နှစ်လုံးအစီအစဉ်ကဘာတွေများရှိလဲရှင
်ဟုတ်ကဲ့လက်ခံပါရင်ဒီနေ့ညနေ3နာရီမှာနေပြည်တော်မှာရှိတဲ့ပြည်ထောင်စုရွက်ကောက်ပွဲကော်မရှင်ရုံးမှာပေါ့လေမနေ့နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွက်ကောက်ပွဲရဲ့ရလဒ်ကိုထောက်ပြန်ပေးမဲ့ဒီအချက်အလက်စင်တာဖွင့်ပွဲလုပ်ပါတယ်အဲ့ဒီဖွင့်ပွဲကိုဒီမှာဆိုတော့ဒီ TV ပေါ့နော် screen အကြီးကြီးနဲ့ TV live ကြာကျွန်တော်တို့ကအတိုင်းနဲ့ဒီမှာပြပါတယ်အဲဒီမှာတော့ဥတည်ရအဖွင့်မိခေါ်မှာတော့ပေါ့နော်တကယ်ရွှေတောက်ပွဲဟာ TV ရင်းအေးစစနဲ့ကျင်းပနိုင်ခဲ့တယ်အဲအဲ့ဒီလိုကျင်းပနိုင်ဖို့အတွက်အစိုးရတို့ပြည်သူလူထုတို့သတင်းမီဒီယာတွေအဖွဲ့အစည်းတွေနောက်တစ်ခါအထူးသဖြင့်တော့ဒီပြည်တော်စုရွှေတောက်ပွဲကော်မရှင်ကအစ်စ်စင်တာဝန်ရှိတဲ့သူတွေကိုသူကျေးဇူးတင်ကြောင်းပြောတယ်
ဟုတ်ကဲ့ဒီပွဲမှာပေါ့ဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကဒီရွေးကောက်ပွဲကာလအတွင်းနိုင်ငံတော်ဝန်မှာထူးထူးခြားခြားဘာတွေများဖြစ်ခဲ့တယ်ဆိုတာမျိုးတွေရောပြောခဲ့သေးလားရှင
်ဟုတ်ကဲ့ဒီကမြန်မာနိုင်ငံမှာမဲယုံပေါင်း4000ကျော်ရှိတယ်အဲ့ဒီမှာထူးခြားဖြစ်စဉ်ပြစ်မှုပေါင်း48ခုကိုသူတို့တွေ့ရလို့ပြောတယ်အဲ့ဒီမှာအယောင်ဆောင်မဲပေးတာ4ခုဖြစ်တယ်ပြည့်ရခါကြတော့ဒီမဲလက်မှတ်မှား14ခုဖြစ်တယ်နောက်တစ်ခါမဲယုံမှုရဲ့လက်မှတ်မပါတာ10ခုလောက်ရှိရဲ့နောက်တစ်ခါတရားမဝင်တဲ့မဲကိစ္စနဲ့အခြားဖြစ်စဉ်တွေရှိတယ်ပေါ့အားလုံး48ခုဒါဟာမဲယုံပေါင်း4000ကျော်နဲ့ရှင်းစီမယ်ဆိုရင်3.79ရာခိုင်နှုန်းပဲရှိရဆိုတာအမတန်ကိုပေါ့နော်ပြစ်မှုနည်းနည်းနဲ့ကျင်းပနိုင်ခဲ့တဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောတယ်ဒါပေမဲ့သူပြောသွားတဲ့အချိန်မှာအခုအများထောက်ပြနေတယ်ကြိုတင်မဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့တော့ပြောဆိုသွားခြင်းထုတ်ပြန်သွားခြင်းဘာမှမရှိပါဘူးအဲ့ဒီနောက်ပိုင်းမှာတော့ညနေ3နာရီစကြောမှာ3နာရီစကြောမှာပေါ့လေကျမတို့ဟိုကလောက်ပါတယ်ရလက်တချို့ကိုရှင်းညားပါတယ်မထက်ပါဘူးအဲ့
တော့ကျ
မရလက်တချို့ကိုဆက်ပြီးတော့ပြောပြချင်ပါတယ်
ဟုတ်ကဲ့ပါဟုတ်ကဲ့ပြောပါအောင်ရှင်ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီမှာဒီပထမဦးဆုံးပေါ့လေပြည်သူ့လွတ်တော်အတွက်အနိုင်ရတဲ့12နေရာရှင်းညားပါတယ်အဲ့ဒီမှာတော့ဒီရန်ကုန်တိုင်းဒေသကြီးပြည်သူ့လွတ်တော်အတွက်နေရာမှာရန်ကုန်ထဲကပေါ့နော်နာတာစိတ်ကန်းအင်းစိန်ရန်ကင်းပါကေတာဒေါ်ဘုံတာမွေပစွန်းနောင်အလုံးနမ်မတော်သမာရွတ်တကုံအလုံး12နေရာအတွက်အလုံး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ပါတယ
်ဟုတ်ကဲ့
အဲ့ဒီနောက်ပိုင်းမှာတော့ရန်ကုန်တိုင်းဒေသကြီးအတွက်၄နေရာရှင်းညားပါတယ်အဲ့ဒီမှာတော့နာတာ1နာတာ2နဲ့စိတ်ကန်း2ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်ရင်းနိုင်ပြီးတော့စကံမျိုးနဲ့တည့်အတွက်ပေါ်ပါပြည်တော်စုတက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအနိုင်ရတယ်လို့နေကင်းပိုင်းပေါ့နော်3နိုင်မှာစင်ညာသွားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဟုတ်ကဲ့ပြီးတော့ဒီနေ့မှာနေပြည်တော်မှာဒီသတင်းစာရှင်းလင်းပွဲလုပ်ပြီးတော့အဲ့ဒီဟာကိုလည်းဒီရွက်ကောက်ပွဲဆိုင်ရာသတင်းအချက်အလက်ဌာနမှာတိုက်ရိုက်ပြမယ်လို့ကြားထားပါတယ်ရှင်အဲ့တော့အဲ့ဒါကိုမတင်းတီတီတို့ကြည့်ရပါလားရှင
်မကမာကြီးကျမတို့မကြည့်ရဘူးရှင်တို့မပြပေးဘူးတို့နေပြည်တော်ကဒီညွှန်ကြားချက်မလာလို့ဆိုပြီးတော့ကျမတို့တိုက်ရိုက်မကြည့်ရဘူးဒါပေမဲ့ညနေ9နာရီလောက်ကြတော့မှနေပြည်တော်ကပြီးသွားတဲ့ဟာဒလေးဆိုပြီးတော့သူတို့တချို့တော့ဝက်ပြပါတယ်ပြည့်စုံတော့မကြည့်ရဘူ
းဟုတ်ကဲ့ဒလေးဆိုပြီးပြတဲ့အထဲမှာရောဘာတွေများမြင်ခဲ့ရပါလဲရှင
်ဟုတ်ကဲ့နောက်ပိုင်းပေါ့နော်ပြန်ပြီးတော့မှထုတ်လွှင့်ပြသတဲ့ဒီသတင်းစာရှင်းလင်းပွဲမှာတော့ဥတော်ဘလိုင်းပြည်သူ့ရေကောက်ပွဲကော်မရှင်ဖွဲ့ဝင်ကနေပြီးတော့သတင်းတော့တချို့ရဲ့မေးခွန်းတွေကိုဖြေတာကျွန်တော်တို့တချို့တော့ဝက်ပေါ့ကြည့်ရတယ်အဲ့ဒီမှာသတင်းတော့တိကမေးသွားတာကကြိုတင်မဲ့ကိစ္စတွေကိုမေးတယ်အဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီတာဝန်ရှိရဖြေတဲ့သူကတော့သူတို့ခါခါတီးတီးငင်းသွားတာမျိုးတွေ့ရတယ်ဘာဖြစ်လို့လဲဆိုတော့သူတို့အနေနဲ့ကျိုတင်မဲတွေကိုစနစ်တကျလုပ်ထားတယ်အဲ့လိုမျိုးအများစုကိုတွေ့ရတယ်နောက်တစ်ခါဒီတက်မတော်သားတွေကျိုတင်မဲပေးတဲ့နေရာမှာပွင့်လင်းမြေတာမှုမရှိဘူးဆိုတဲ့အပေါ်မှာကိုလည်းပြောင်စုရွက်ကောက်ပွဲကော်မရှင်ကဒီတာဝန်ရှိတဲ့သူကငင်းဆိုတယ်သူတစ်နည်းကတော့ဒီမဲပေးတဲ့စနစ်တွေကရှွတ်ရှွတ်ထွေးထွေးဖြစ်နေတော့ဒီမှာမဲယုံကိုယ်စားလှယ်တွေချမဲပေးတဲ့သူတွေချနားလည်မှုလွဲတဲ့ကိစ္စမျိုးတွေပေါ့လေအဲ့ဒါတွေအများစုမေးသွားတယ်အလုံးစုံကြည့်မယ်ဆိုရင်တော့ပြည်သူ့ရေကောက်ပွဲကော်မရှင်ကပြောတဲ့တာဝန်ရှိတဲ့သူပြောတာကတကယ်လို့မင်းမတဏမာတာတွေဟဲ့လားတကယ်လို့ဟိုသူတို့ဘက်ကနေပြီးတော့အေးအေးပေးရမယ်ဆိုတဲ့ဟာတွေကိုသူပြောတာပါစံနဲ့မပြောနဲ့အချက်အလက်အတိအကျနဲ့တိုင်တယ်ဆိုလို့ရှိရင်တော့ဆိုတာသူတို့ဘက်ကအေးအေးပေးမယ်ဆိုတဲ့ဟာမျိုးကိုဖြေသွားတာတွေ့ရပါတယ်ရှင
်။ဟုတ်ကဲ့ရှင်။အဲ့တော့ဒီနေ့ပွဲကိုသတင်းသမားဘယ်လောက်လောက်လာလဲရှင်။သတင်းသမားတွေအပြင်တခြားရောဘယ်သူတွေများလာပါသေးလဲ
။အများစုကတော့သတင်းသမားတွေပါ။ကြိုက်ချက်မှာအများစုတွေ့ရတာကလည်းဒီနိုင်ငံသားသတင်းဌာနတွေကများပါတယ်။ပြည်တွင်းသတင်းသမားတွေရောပေါ့လေ။အားလုံးဆိုရင်တော့ကျမချင်းလေ200နဲ့250ကျားလောက်ရှိမယ်ချင်ပါတယ်ရှင်
။ဟုတ်ကဲ့ရှင်။အဲ့တော့ဒီနေ့အတွက်ကရောတခြားဘာအစီအစဉ်တွေရှိအောင်ပါလဲရှင်
။ဟုတ်ကဲ့ညနေ6နာရီမှာအခုပြီးခဲ့တဲ့အချိန်ညနေ6နာရီကပဲတို့ဒီရန်ကုန်တိုင်းဒေသကြီးအတွက်ပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်အယောက်20 220ပြင်ညာသွားပါတယ်မဲဆန္ဒနေ20ပေါ့အင်းစိန်မဲဆန္ဒနေ12ရန်ကင်းမဲဆန္ဒနေ12တာကေတမဲဆန္ဒနေ12ဒေါ်ဘုံမဲဆန္ဒနေ12စာမွေမဲဆန္ဒနေ12ပဇွန်အောင်မဲဆန္ဒနဲ့တင့်နှင့်အလုံးမဲဆန္ဒနဲ့တင့်နှင့်လမ်းမတော်မဲဆန္ဒနဲ့တင့်နှင့်နဲ့ကမာရွတ်မဲဆန္ဒနဲ့တင့်နှင့်တကောဦးမဲဆန္ဒနဲ့တင့်နှင့်အလုံးပေါင်းရန်ကုန်တိုင်းဒေသကြီးအတွက်မဲဆန္ဒနဲ့20မှာ NLG အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေနိုင်ပါတယ်ဒီအများသိကြတဲ့မဆင်မာအောင်တို့ဒေါ်သက်သက်ခိုင်တို့88အဖွဲ့ကကိုပြုံးချိုးတို့နောက်တစ်ခါကိုနိုင်ငံလင်းတို့အဲ့ဒီလိုပေါ့နော်အများသိတဲ့လူတွေအားလုံးလည်းရ ွေကောက်ပွဲမှာနိုင်သွားပါတယ်မခင်ပါကြီ
း။ဟုတ်ကဲ့ပါရှင်။နောက်နေ့တွေရောဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဘာအစီအစဉ်တွေရှိသေးတယ်ဘာတွေဆက်ပြီးတော့လှုပ်သွားအောင်မလို့သိရပါလဲရှင
်။ဟုတ်ကဲ့ပုံမှန်ဆိုရင်တော့တို့ကတနေ့ကိုမနေ့9နာရီကနေပြီး3နာရီခြားပေါ့ညာ12နာရီအထိကိုဒီ3နာရီခြားတစ်ချိန်တို့ရွေးကောက်ပွဲရလဒ်တွေကိုထုတ်ပြန်သွားမယ်လို့ပြောရဲ။ညနေ4နာရီမှာပြည်တော်စုရွေးကောက်ပွဲကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်မယ်လို့ပြောရဲ။အဲ့ဒီနေ့အတွက်ကြည့်ရမယ်ဆိုရင်တော့ည9နာရီမှာတစ်ချိန်ည12နာရီမှာတစ်ချိန်တို့ရွေးကောက်ပွဲရလဒ်တွေကိုကျင်ညာသွားအောင်ပါပါ။ဒါပေမဲ့ဒီရွေးကောက်ပွဲရလဒ်တွေကို3နာရီခြားစောင့်ရတယ်ဆိုရင်ကျင်ညာတဲ့ဥယျာအရန်နေတယ်လို့တော့ကျွန်မထင်ပါတယ်ရှင်။
อ๋อโอเคပါရှင်အင်းဒီရီရေကျမတို့လည်းဒီတန်လှွင့်မှုအချိန်နှီးပြီဆိုတော့ကျမတို့နောက်ထပ်မှပဲထူးခြားတာတွေထပ်ပြီးတော့ပြောကြတာပေါ့เนาะထပ်ဆက်သွယ်ပါမယ်เนาะကျေးဇူးတင်ပါတယ်ရှင်
ဟုတ်တယ်မှတ်ထားပါကျေးဇူးပါရှင်
ဟုတ်ကဲ့ပါ